ဗြိတိန်နိုင်ငံမန်ချက်စတာမှာတနင်္လာနေ့ကအသက်22နှစ်အရွယ်လေပြားစာတီဗြိတိန်နိုင်ငံသားနိုင်ငံသားဆယ်မန်အဘာဒီရဲ့အသေးခံဘုံခွဲမှုဟာလေပြားပြည်ရင်းစစ်ကိုဗြိတိန်စီကိုတည့်ရလာရုံသာမကပဲလေပြားနိုင်ငံတွေကအုပ်ချုပ်မှုအာဏာကိုလုငိုကြတဲ့အစိုးရတွေနဲ့ပြည်ရင်းကအတဏ္ဍာရီချာငင်းကျဲရဖို့ကြိုးစားနေမှုတွေကိုပါထိကြိုက်လာစေတာဖြစ်ပါတယ်။မန်ချက်စတာဘုံခွဲမှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ပြီးကလေးငယ်အများစုပါဝင်လူသားချင်းပေါင်းများစွာထိကြိုက်ဒဏ်ရာရစေခဲ့တာကြောင့်လေပြားနိုင်ငံထဲမှာလက်နက်ကင်သဘုံတွေနဲ့ပြန်တဲ့အစုအသုံးရတို့ကြားတိုက်ခိုက်မှုတွေအရှုံးမြင့်လာခဲ့တာပါဒီခွက်အားလုံးကနိုင်ငံကိုအုပ်ချုပ်နိုင်မှုအတွက်ပြိုင်နေကြတဲ့အပြင်သူတို့တွေကိုပံ့ပိုးမှုပေးနေတဲ့အင်အားကြီးနောက်နိုင်ငံတွေကပါနောက်ွယ်ကနေပြိုင်နေကြတာဖြစ်ပါတယ်သူတို့အားလုံးဟာမန်ချက်စတာတိုက်ခိုက်မှုကသာမကတောက်တန်နဲ့အိုက်စ်စတေဂျာရီရဲ့အီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်နဲ့တိုက်ခတ်မှုတွေကိုပါခွင့်ကောင်းယူပြီးသူတို့ပြိုင်ဘက်တွေကဘယ်သူအဆက်ဆက်မှုရှိမရှိမစင်စားပဲတစ်ဖက်ကိုအပြစ်ဖို့ဖို့အတွက်ကြိုးစားနေကြတာပါအထူးသဖြင့်လေဗျားနိုင်ငံမြို့ကထရီပိုလီမှာတိုက်ခိုက်မှုအရှိန်မြင့်လာကြတာမို့လေဗျားငင်းကြဲရဖို့ဦးဆောင်ပြီးကြိုးပမ်းနေတဲ့ကုလသမဂ္ဂအထူးတန်တမာမာတင်ကော့ပလာရဲ့လှုပ်ဆောင်မှုတွေဟောအယားမထင်ဖြစ်စေခဲ့ပါလေ